မြန်မာနိုင်ငံမှာနိုင်ငံရေးလှုပ်လှက်ခွင့်တွေမရှိဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်မတိမငြိမ်အခြေအနေတွေပိုဆိုးလာနိုင်တဲ့အကြောင်းကုလသမဂ္ဂအကြီးအကဲကသတိပေးလိုက်ပါတယ်။စစ်တပ်ကလေကြောင်းတက်ခိုက်မှုတွေနဲ့အရသာနေအိမ်တွေကိုမီးရှို့တာတွေတိုးလှုပ်လာနေသလိုနိုင်ငံရေးခေါင်းဆောင်တွေအရက်ပဲလူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေနဲ့သတင်းသမားတွေကိုဖမ်းဆီးမှုတွေချင်းချောက်နှောက်ယှက်မှုတွေကြားမှာရွေးကောက်ပွဲကျင်းပမယ်ပေါ့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစိုးရိမ်တဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါ။ဒါမှမဟုတ်ဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပါဝင်ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်ပြီအတွင်းမှုချုပ်ရုံးကတင်လာနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာမြန်မာပြည်သူတွေနဲ့အတူရပ်တည်ကြောင်းလည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အချက်တဲပေါင်းစုံဟာပုံမှန်ဆိုးဝါးလာနေပြီးဒေသတွင်းကိုပါအလေးနဲ့ရိုက်ခတ်လာနေချိန်မှာအကြမ်းဖက်လို့ရမှန်သမျှကိုအပြင်းအထန်ရှုတ်ချကြောင်းလည်းအတွင်းမှုချုပ်ကပြောပါတယ်။မြန်မာရေးကုလသမဂ္ဂလူညွန်ရေးကောင်စီကပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကဆုံးဖြတ်ချက်ချနိုင်ခဲ့တဲ့အပေါ်မှာလည်းကြိုဆိုခဲ့တာပါ။မြန်မာပြည်သူတွေရဲ့စံနှုန်းတွေလိုအပ်ချက်တွေကိုလေးစားကြဖို့နဲ့ဒီမိုကရေစီစံနှုန်းတွေကိုလေးစားလိုက်တာဖို့စစ်ကောင်းဆောင်တွေကိုမြန်မာအင်ဒီဂျင်းနိုင်ငံတွေကတောင်းဆိုကြဖို့လဲအတွင်းမှုချုပ်ကထပ်မံတိုက်တွန်းတော့ပါတယ်။